ရုပ်မြမနေစားရွှေလီမြို့ရေဘူးစန်းဟိုတယ်မှာနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့တဲ့နှစ်ဖက်ဆွေးနွေးပွဲရလအခြေအနေတွေနဲ့ပတ်သက်လို့အစည်းအဝေးမှာကိုယ်တိုင်ပါဝင်ခဲ့တဲ့ KIO တပ်မှလေးမှုဘုံကြီးစော်တော်ကအခုလိုပြောပြပါတယ
်။ရလကသူတိတကမရှိပါဘူး။ဘာကုံမှလည်းဟိုတိတိပပထုံးပြပြီးပြောနေခဲ့တာဆွေးနွေးခဲ့တာမရှိပါဘူး။ရှိတာကတော့ဟိုတပ်ပိုင်းဆိုင်ရာရဲ့နိုင်ငံရေးပိုင်းဆိုင်ရာရဲ့နောက်ထပ်ပြန်တွေ့ဆုံမယ်ဆိုတဲ့အားလောက်ပဲကျွန်တော်အဲ့လောက်ပဲဟိုတင်းဖြစ်ပါလေ
။ပြီးတော့တပ်ပိုင်းဆိုင်ရာကဘယ်လိုဆွေးနွေးခဲ့လဲဗျ။အ
ဲ့ဒါလည်းတူတူပါပဲ။သူ့ရဲ့ထိုးစစ်ပုံမှန်မှုဒီပါလေ။ကျွန်တော်တို့ဘက်ကလည်းဒီနိုင်ငံရေးဆွေးနွေးမှုဖြေရှာရင်းနဲ့ပဲဒီစစ်ပွဲကရပ်သွားမယ်ဆိုတာကိုပဲကျွန်တော်တို့ကဆက်စပ်ကြံထားတာပါလေ
။နှစ်ဖက်တွေ့ဆုံပွဲပထမနေ့ကကေအိုဘက်ကပင်လုံသဘောထားတွေကိုအခြေခံတဲ့ကိုပိုင်အုပ်ချုပ်ခွင့်နဲ့ဒဏ်ထုတ်ခွင့်ရရှိဖို့မိမိကံကြမ္မာကိုမိမိဖန်တီးနိုင်ခွင့်ရရှိရေးအတွက်ဆွေးနွေးလို့ကြောင့်ပြောဆိုမှုနဲ့ပတ်သက်လို့အစိုးရကိုယ်စားလှယ်ဘက်ကဘယ်လိုတုံ့ပြန်ခဲ့ပါသလဲလို့မေးမြန်းတဲ့အခါဘုံမကြီးစော်တော်ကအ
ေးအဲ့ဒါကတော့သူတို့လဲတာရရှိတင်ပါပြီပေါ့ဒီမှာဒီမှာတော့ဒါရီတိုင်းသားရဲ့ခွင့်ရေးတွေဘူလာရပါခွင့်ခွင့်ရေးတွေကိုကိုရင်စဉ်းစားနေပါတယ်ဒါလည်းသူတို့ကသိရှိပါလေဒါပြီးတော့ပါလေနောက်တော့တိကူရက်တွေမကန့်တတ်ပြပါဘူးဗျအရင်ကတည်းကဆိုရင်တော့ဘူမျိုးမဖုန်ဖုန်နေနေနဲ့ဟိုတွင်းနေကြတယ်ဆိုတာတော့ပဲကျွန်တော်ပြောလို့ရပါတယ်
နှစ်ဖက်တွဲဆုံဆွေးနွေးခဲ့တာနဲ့ပတ်သက်လို့အချက်၄ချက်နဲ့ကြေညာချက်ထုတ်ပြန်ထားပါဗျ။အဲ့ဒီထဲမှာနှစ်ဖက်ဆွေးနွေးတဲ့အကြောင်းအရာတွေကိုပြည်သူလူထုသိအောင်ထုတ်ပြန်သွားမယ်လို့ပါချီပြီးစည်ရေးအချိန်ထိမ့်သိမ့်သွားဖို့နဲ့ယုံကြည်မှုတည်ဆောက်ဖို့ပြဿနာဖြစ်နိုင်တဲ့နေရာကနှစ်ဖက်တပ်တွေကိုညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းပါချီပါဗျ။ဒါပေမဲ့ဒီနေ့တွဲဆုံဆွေးနွေးနေတဲ့တစ်ချိန်ထဲမှာ KIO တပ်မလေးလက်အောက်ခံတိုက်ရင်ရှင်းနယ်မြေနဲ့တပ်မ3ဒေသတွေမှာ KIO နဲ့အစိုးရတပ်တွေတိုက်ပွဲတွေဖြစ်နေတယ်လို့သိရပါဗျခင်ဗျာ။